မင်္ဂလာပါခင်ဗျာမြန်မာနိုင်ငံမှာမကနိုင်ငံတကာကအယုံဆိုင်ခံရတဲ့ရခိုင်ပြည်နယ်ပြဿနာတွေကိုကုစားနိုင်ရေးကျွန်တော်တို့ဒီနေ့ညဆွေးနွေးသွားမှာပါအနာတိရင်ဆေးရှိရဲဆိုတဲ့စိုးရိမ်စကားလိုပါပဲပြဿနာကိုကုစားနိုင်ရေးမှာယောဂလက္ခဏာကိုခွဲခြားဆုံးဖြတ်နိုင်မှုကလည်းအရေးကြီးရအောင်ဒါကိုကျွန်တော်တို့အဓိကဆွေးနွေးဖို့ရည်ရွယ်ထားပါတယ်ပင်နယ်ဆွေးနွေးမဲ့ပုံကိုယ်ဖြစ်ကြတဲ့မြန်မာရေးအကဲခတ်သူဦးမောင်စိုးဦးအောင်သူညင်းတို့လည်းလေလိုက်မှာရရှိနေပါပြီအဲ့တော့ဆွေးနွေးပွဲကိုအရင်ဆုံးစကြပါတယ်ဆိုတော့ဒီရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ဒီမကြာသေးခင်တုန်းကပဲသုံးသက်ချက်တွေလည်းရေးသားနေတဲ့ဒီဦးမောင်စိုးရဲ့ရေဝီကသုံးသက်ချက်ကိုကျွန်တော်အရင်ကြားကြပါတယ်အခုဆိုရင်ဒီရခိုင်ပြည်နယ်အချက်တဲကဖွံ့ဖြိုးရေးလူခွင့်ရေးလုံခြုံရေးစသဖြင့်ပေါ့လေအထက်ပြည်မျိုးကောက်နေကြရတယ်လေရှိပါတယ်ဆိုတော့ရခိုင်ရေးမှာအဓိကပြဿနာဖြစ်နေရေဝီကကောက်ချက်ဆွဲမယ်ဆိုရင်ဘယ်လိုချက်တွေရှိမလဲဆောင်းဦးမောင်စိုး
ကျွန်တော်တို့ဒီရခိုင်ပြဿနာကိုကြည့်မြင်သုံးသပ်တဲ့အခါမှာဆိုရင်ကျွန်တော်နှစ်ဖက်ကြည့်မြင်မှုတွေကွဲနေဗျာတစ်ခုကတော့ဒီဘင်္ဂလီဒီဘက်ကကြည့်တာဖြစ်တယ်တစ်ခုကတော့ရခိုင်နေဘက်ကကြည့်တာဖြစ်တယ်နော်အဲ့ဒီကြည့်မြင်မှုနှစ်ခုကွဲနေတဲ့ပြဿနာအဓိကပြဿနာဖြစ်တယ်အဲ့ဒီပြဿနာကိုရှင်းလင်းအောင်လုပ်ဖို့လိုအပ်ပါတယ်အဲ့မှာနောက်တစ်ခုထပ်ပြောတာထပ်ပြီးဖြစ်နေတာကျွန်တော်တို့ရခိုင်နေဘက်ကပဲဖြစ်ဖြစ်ကျွန်တော်တို့ဗမာအစိုးရဘက်ကဖြစ်ဖြစ်ပြောနေတာကနိုင်ငံသားဖြစ်မှုပြဿနာဖြစ်ပါတယ်။ဒါမဲ့ဟိုဘက်ကပြောနေတာရိုဟင်ဂျာဆိုတဲ့လူမျိုးနဲ့ဒီတိုင်းရိုဟင်ဂျာဆိုတာလူမျိုးတစ်မျိုးဖြစ်တယ်။အဲ့လူမျိုးတစ်မျိုးအသိမှတ်ပြီးအောင်မယ်ဆိုတဲ့ပြဿနာဖြစ်တယ်။အဲ့တော့ကျွန်တော်တို့ကဒီပြဿနာကိုခွဲခြားပြီးတော့အရင်ဆုံးမဖြေရှင်းနိုင်ဘဲနဲ့ကျန်တဲ့ပြဿနာဖြေရှင်းဖို့မလွယ်ပါဘူး။ဒါပထမချက်ပါ။ဒုတိယချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်သမိုင်းကိုပြန်ကြည့်ဖို့လိုပါတယ်။ဒီဖြစ်စဉ်ဖြစ်လာခဲ့တဲ့သမိုင်းရုံးတစ်လျှောက်လို့ကိုပြန်မသုံးသပ်ဖဲနဲ့ဒီပြဿနာကိုကျွန်တော်ဖြေရှင်းမယ်ဆိုခက်ခဲရှိတယ်။အဲ့တော့ဒီပြဿနာကိုကျွန်တော်တို့ကဒီအခုဘူးဇူးအောင်မောင်းတော့ area ပေါ့ဒီ area မှာဖြစ်လာတဲ့ပြဿနာတွေကိုကျွန်တော်တို့ကသုံးသပ်မယ်ဆိုလို့ရှိရင်လက်ရှိအခြေအနေကိုသုံးသပ်ဖို့လိုသလိုသမိုင်းရောက်ဒီဖြစ်လာခဲ့တဲ့သမိုင်းရောက်ကိုထင်နေဆက်ဆက်ပြန်သုံးသပ်ဖို့လိုပါတယ်အဲ့ဒါကိုမသုံးသပ်ဖဲနဲ့ဆိုလို့ရှိရင်ကျွန်တော်အဖြေမှရနိုင်မယ်မဟုတ်ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ဆရာဦးမောင်ဆွေကျေးဇူးတင်ပါတယ်ကိုအောင်သူငင်းရဲ့သဘောထားလည်းသိကြပါတယ်ဟိုဒီကိစ္စနဲ့ပတ်သက်လို့ကိုအောင်သူငင်းလည်းဒီမချသေးခင်တော့ပဲအားလုံးအားမြတ်သဘောထားတွေဟိုရေးတာတွေ့ရပါတယ်ဆိုတော့ဒီရခိုင်ရင်းနဲ့ပတ်သက်လို့အတိတ်ပဲဖွင့်ဆိုချက်တွေကဘယ်လောက်တောင်ကွဲပြားနေလဲကိုအောင်သူငင်
းဟုတ်ကဲ့ဟိုကျွန်တော်ဒါပထမဆုံးပြောချင်တာကကျွန်တော်ရခိုင်ပြည်နယ်လည်းမရောက်ဘူးပါဘူးနောက်တစ်ခုကကျတော့ဒီရခိုင်ရင်းနဲ့ပတ်သက်လို့ပြည်ပြည်ချာချာလေးလာကျန်ကျင်နေသူလည်းမဟုတ်ပါဘူး။ဒါပေမဲ့အခုဒီသလောပြဿနာတွေဖြစ်တော့ကျွန်တော်လိုက်ဖတ်ပါတယ်။အဲ့တော့အရေးကြီးတဲ့တချို့ report တွေတွေ့တယ်ပေါ့နော်။အစီရင်ခံစာတွေမှာအထူးသဖြင့်တော့အခုနောက်ဆုံးထုတ်တဲ့ဒီ Coffee Annan ရဲ့အစီရင်ခံစာရှိပါတယ်။အဲ့ဒီမှာတော့အဓိကတော့သူတို့ကသုံးချက်သုံးသပ်ပါတယ်။ဒါကဘာလဲဆိုတော့ Development Crisis ကျွန်တော်တို့ဖွံ့ဖြိုးရေးဆိုင်ရာပြဿနာပေါ့နော်။တိုင်းပြည်ကဟိုဒီရခိုင်ဒေသကတိတ်ဆင်းရဲနေတယ်။ဒုတိယကတော့ဒီ Human Rights Crisis လူခွင့်ရေးပြဿနာလို့သုံးသပ်ပါတယ်။တတိယကတော့ကျွန်တော်တို့ Security လို့ခေါ်တဲ့လုံခြုံရေးပြဿနာလို့ဒီလိုသုံးသပ်တယ်ပေါ့နော်။ဆိုတော့အဲ့တော့ကျွန်တော်တို့ဘာတွေပြန်တွေ့လဲဆိုတော့ဒီသမရဦးသိန်းစိန်လက်ထက်မှာကျွန်တော်တို့2012မှာလွတ်တော်ကိုတင်တဲ့ဒီစာချုပ်လွှာရှိပါတယ်။ဆိုတော့အဲ့ဒါကိုလည်းကျွန်တော်တို့ပြန်ကြည့်ပါတယ်။နောက်တစ်ခါကျတော့ဒီကျွန်တော်တို့ဦးသိန်းစိန်လက်ထက်မှာပဲဒီရခိုင်အရေးလေးလာရေးကော်မရှင်ဆိုတာဖွဲ့ပါတယ်။ဒီဒေါက်တာကျော်ရဲ့နိုင်တို့ကအတွေ့အမှုလုပ်တဲ့ဟာပေါ့နော်။ဆိုတော့အဲ့မှာတော့သူတို့ကဒီဟိုကျွန်တော်တို့ရခိုင်လူမျိုး1200ဒီမွတ်စလင်800ကျော်ကိုဒီတွေ့ဆုံဝေးမြန်းတာတွေစာပေတွေလုပ်ပြီးတော့သူတို့လုပ်တာပေါ့နော်။ဆိုတော့အဲ့တော့ဟိုကျွန်တော်ဆိုလိုတာကဒီအခုဖြစ်နေတဲ့ပြဿနာတွေကိုပြန်ကြည့်တဲ့အခါကျတော့ narrative လို့ခေါ်တဲ့ဖွင့်ဆိုတဲ့အချက်တွေကတော်တော်များများဟိုအမျိုးမျိုးဖြစ်နေတယ်ဖြစ်နေတယ်ဆိုတာကဒါခိုးဝင်ဘင်္ဂါလီပြဿနာလားဒါမှမဟုတ်ရင်လူဝင်မှုကြီးကြပ်ရေးပြဿနာလားဒါမှမဟုတ်ရင်အခုနောက်ပိုင်းဖြစ်နေတဲ့လူကုန်ကူးမှုတို့မူရေးဆေးဝါးတွေပါပြဿနာတယ်ပေါ့နော်အဲ့တော့အခုနောက်ပိုင်းထပ်ပြောမယ်ဆိုလို့ရှိရင်တော့ဒါနိုင်ငံတကာကအခုစိုးရိမ်မှုပါနဲ့နိုင်ငံတကာရဲ့အမြင်မှာထက်စဉ်းစားမယ်အခြေအနေမျိုးဖြစ်လာတော့ဒီဘူးကပြောရင်တော့ဒါသိပ်ရှုပ်ထွေးတဲ့ပြဿနာတစ်ခုဖြစ်သွားပြီလို့ကျွန်တော်ဆိုချင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီ Coffee Annan ဦးဆောင်တဲ့ဒီရခိုင်ချန်ဘေးကော်မရှင်အစီရင်ခံစာမှာတော့ကိုအောင်သူငင်းထောက်ပြတယ်လို့ပဲဒီဖွံ့ဖြိုးရေးကိစ္စလူခွင့်ရေးလူညွေးရေးပြဿနာတွေကိုဟိုကောက်ချက်ချထားတယ်လို့ဟိုဆိုရမှာပါဆိုတော့မြန်မာစိုးရအနေနဲ့ကတော့ဒီအခုဆိုရင် Coffee Annan ကော်မရှင်ရဲ့အချံပြုချက်တွေကိုအကောင့်ထဲပို့ဖို့တော့လုပ်နေပြီဆိုတော့ဟိုဒီမျိုးဟိုလက်ခံထားရလို့ဟိုရေဝီကစုံနိုင်မလားဆောင်းမမောင်စို
းကျွန်မက Coffee Annan ကော်မရှင်ရဲ့အစီရင်ခံစာမလုံလောက်ဘူးလို့ကျွန်တော်တော့မြင်တယ်လုံးလုံးမှုဆိုတာပြဿနာရခိုင်ပြဿနာတမိုင်းဆိုင်ရာပြဿနာဖြစ်နေဆိုတော့ဒီအခုကျွန်တော်တို့ပထမဆုံးရှင်းရမယ့်ပြဿနာတစ်ခုက ဒီလူတွေဒီရခိုင်ခြေစိုက်တန်ရလူမျိုးတစ်မျိုးဖြစ်တယ်ဆိုတော့ရိုဟင်ညာဆိုတဲ့နာမည်တောင်းဆိုတဲ့ပြဿနာကိုကျွန်တော်လက်ခံပါလားလက်မခံဘူးလားနော်ကျွန်တော်တို့ရခိုင်ပဲဖြစ်ဖြစ်အခုကျွန်တော်တို့ဘာကြီးဆိုရဖြစ်ဖြစ်လက်ခံတာအမေဂရန့်နေနေပဲဟိုအိန္ဒိယဝင်လာတဲ့လူတွေဖြစ်လက်ခံထားတာဖြစ်တယ်အဲ့တော့ကျွန်တော်ကတန်ရလူမျိုးဖြစ်လက်မခံထားဘူးဒီပြဿနာအရင်ဆုံးရှင်းရမယ်ပြဿနာလို့ကျွန်တော်မြင်တယ်အဲ့ပြဿနာကိုမရှင်းမင်းနဲ့ကြံတဲ့ဟာကိုကြော်ရင်ကြော်လို့မရဘူးရပြဿနာကကျွန်တော်တို့အိန္ဒိယအင်္ဂလိပ်ကကျွန်တော်တို့ဗမာနိုင်ငံကိုကိုလိုနီပြုအိန္ဒိယကိုကိုလိုနီပြုဗမာပြည်ကိုကိုလိုနီပြုတဲ့အခါမှာဗမာပြည်မှာရှိတဲ့ဒီလောဟာတွေကိုအသုံးမလုံလောက်တဲ့ကြအိန္ဒိယနေလောဟာအများကြီးတွန်းထားတာရှိတယ်တွန်းထားတဲ့အခါကျ1938ခုနှစ်မှာကျွန်တော်တို့ရန်ကုန်မှာကလာမမရေးခဲ့ဖြစ်တယ်ဗမာပြည်အောက်ပိုင်းပေါ့နော်ကျွန်တော်ကိုညံကုန်ဗမာညာအေးအေးရတီဖြစ်တယ်ဖြစ်တဲ့အခါကျတော့ဒီစုံစမ်းစစ်ဆေးအစီအခံစုတစ်ခုဝင်တယ်ဝင်တဲ့အစီအစဉ်ကဂျိမ်းဘက်စတာအစီအစဉ်သာလို့ခေါ်တယ်ဒီအစီအစဉ်ကအရပြောရင်အိန္ဒိယနေပြီးတော့လုံသားမလုံလောက်တဲ့ဘာကြီးမှလေလုံငန်းမှလေလုံသားမလုံလောက်တဲ့အင်းကသွင်းတဲ့အလုံသမားဥကြီးကတနေ့ကို4000လောက်ရှိတယ်အဲ့တော့များလာရင်လူမျိုးကြီးအဖြစ်ဘာသာကြီးကပြုကတိဖြစ်လာနိုင်တယ်ဒီပြဿနာကိုရှော့ဖို့လိုတယ်ဆိုရင်ဂျိမ်းပါစတာအစီအစဉ်ကထောက်ပြထားတယ်ကျွန်တော်တို့အနေနဲ့ပထမဆုံးဒီပြဿနာရင်းမြစ်ကိုစဉ်းစားမယ်ဆိုလို့ရှိရင်ဒီပြဿနာဘယ်အဆအလဲဆိုတာကျွန်တော်တို့စဉ်းစားဖို့လိုတယ်။အဲ့တော့ဒီပြဿနာဘယ်အဆအလဲမစဉ်းစားဘဲနဲ့အခုဒီကနေအခုရှိနေချင်းနဲ့ဖြတ်စဉ်းစားရင်ကျွန်တော်ပြဿနာမဖြေရှင်းနိုင်ဘူးလို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ဆောင်းမောင်ဆိုကျေးဇူးတူတင်ပါတယ်။ဆိုတော့ဟိုကိုအောင်သူညင်းသဘောထားကိုခင်ဗျာအခုဒီကော်ဖီယာနဲ့ကော်မရှင်ချန်ပီယံချက်တွေကိုအစိုးရတော့အကောင့်တက်ဖို့ဆိုပြီးဖြစ်နေတယ်ဆိုတော့ဒါသူတို့ရေဝီယာဒီဟာကိုဟိုဒီမျိုးလက်ခံထားရလို့ဆိုနိုင်လားဒါပေမဲ့ဒီလိုလက်ခံနေဆိုရင်တော့ဆောဆရာဦးမောင်ဆိုထောက်ပြသလိုပေါ့လေဒီပြည်ရင်းကအင်အားစုတွေကဟိုအပြည့်အဝလက်ခံနိုင်မဲ့ခြေနှမျိုးရှိရလားကောင်းငင
်းဟုတ်ကဲ့ဒီလိုပါဟိုကျွန်တော်ဦးသိန်းစိန်ခုနပြောတဲ့အစီရင်ခံစာပေါ့နော်သမ္မတဦးသိန်းစိန်ကာလကအစီရင်ခံစာပြန်ကြည့်တော့သူတို့ကကျွန်တော်တို့ပြည်တွင်းရဲ့လုံခြုံရေးအပိုင်းတို့သမိုင်းရေးအပိုင်းတို့တချို့ကိစ္စတွေကိုဟိုလူမှုရေးအပိုင်းပေါ့နော်ဒါတွေကိုကင်တွယ်ဖို့အကြံပြုချက်တွေလည်းရှိပါတယ်အဲ့တော့ဖြစ်ပုံကပြီးခဲ့တဲ့ကာလလှုပ်ဆောင်တဲ့အစီရင်ခံစာတွေတော့ကျွန်တော်ပြစ်ပလိုက်တယ်ပြစ်ပလိုက်ပြီးတော့အခုလက်ရှိကိုဖီအန်နာရဲ့အစီရင်ခံစာကိုကောက်ကင်လိုက်သလိုဖြစ်တာပေါ့နော်အဲ့တော့ကိုဖီအန်နာအစီရင်ခံစာကကြတော့ဒါကကျွန်တော်တို့နားလည်နိုင်ပါတယ်သူကနိုင်ငံတကာကလာတော့လူခွေရေးနဲ့ဒီ international norms ပေါ့ဟိုနိုင်ငံတကာစံချိန်စံညွှန်းတွေပဲပို့အခြေပြုပါတယ်အဲ့တော့ပြောမယ်ကျွန်တော်အမြင်ပြောတာကဒီခုနပြောတဲ့ကျွန်တော်တို့ပြည်တွင်းလုံခြုံရေးတို့အချုပ်ချာအာဏာတို့တချို့ပိုင်းတွေကလိဟင်းတဲ့သဘောမျိုးဖြစ်ပါတယ်ဒီဘက်နိုင်ငံတကာဘက်အမြင်ပိုကဲတဲ့ဟာမျိုးဖြစ်တယ်အဲ့တော့တခုကတော့ကျွန်တော်ဒီနေရာမှာပြောချင်တာကအဲ့တော့အစိုးရကဒီလက်ရှိပြဿနာကိုလူမြင်ပါတယ်လေပေါ့အဲ့တော့ပြည့်ဖွင့်ဆိုရှင်းပြချက်ကိုအခုချိန်ထိကျွန်တော်တို့မကြားရဘူးဖြစ်နေတယ်ဆိုလိုတာကဦးသိန်းစိတ်လက်ထက်မှာဒါနဲ့ပတ်သက်လို့ပြည်သူလူထုကိုရှင်းပြတယ်မိကုံပြောတယ်ဒီလွတ်တော်ကိုအစီရင်ခံစာတင်တယ်ဒါတွေရှိတယ်ပေါ့နော်အဲ့ဒါဆိုလို့ရှိရင်အခုလက်ရှိအစိုးရကရောဒီပြဿနာနဲ့ပတ်သက်လို့သူတို့အနေနဲ့ဘယ်လိုစဉ်းစားရသလဲဆုံးဖြတ်ထားသလဲဒါမျိုးတော့ကျွန်တော်ကြားချင်တဲ့အနေအထားရှိပါတ
ယ်ဟုတ်ကဲ့ကောင်းငင်းကျေးဇူးတင်ပါတယ်အခုတော့ကျွန်တော်တို့ဆွေးနွေးပွဲကိုပါဝင်ဖို့ဆက်သွယ်ထားတဲ့လူတွေကိုလည်းကျွန်တော်လှည့်ပေးချင်ပါတယ်အရင်ဆုံးမြစ်တာရက်ခန့်ညင်တာတစ်ခုကတော့ကျွန်တော်တို့ဒီဆွေးနွေးတာဟာဟိုထိလွယ်ရှလွယ်ဟိုကိစ္စဒီတစ်ခုလည်းဖြစ်နေရဆိုတော့ပြဿနာကိုကျွန်တော်တို့ကတော့တစ်ဖက်တစ်လမ်းအဖြေရှင်နိုင်မှုပဲရည်ရွယ်ပါတယ်ပြဿနာကိုပိုကြီးထွားအောင်လုပ်ဖို့လည်းမဟုတ်ပါဘူးဆိုတော့ဒီပါဝင်ဆွေးနွေးရသူတွေအနေနဲ့အပြုသဘောဆောင်ပြီးဆွေးနွေးသေးလို့ပါတယ်စိတ်ခံစားမှုတွေကိုလည်းဟိုရှင်းလင်းမတင်စေချင်ပါဘူးခင်ဗျာဒါတော့ကြိုပြီးတော့မေတ္တာရက်ခံထားတာပါဆိုတော့ကျွန်တော်တို့အရင်ဆုံးကတော့မြန်မာနိုင်ငံကကိုခမောင်လွင်ဖြစ်ပါတယ်ကိုခမောင်လွင်ရဲ့သဘောထားကိုဆွေးနွေးနိုင်ပါတယ်ခင်ဗျာဟို
နားဒီစစ်ပြီးဆွေးနွေးကြလို့ရတယ်တကယ်လို့ရတယ်ရခိုင်ပြည်နယ်ကိုတရားဥပဒေကိုရှိအောင်လုပ်ဖို့ပါပဲ။အမှန်တကယ်ကွာရရင်ဒီလိုအကြောင်းပြပြီးတော့နိုင်ငံရေးမှာကအကြောင်းပြပါပဲ။တမတ်တဲ့တမတော်ကိုတမတော်ကြီးကရက်ချန်လို့လား။ဟာတမတော်ကိုပြန်ရတာနိုင်ငံရေးကဒီလိုရဲ့အကြောင်းချပြန်နေတဲ့အရေးကိုပြီးအပြုဖို့လုပ်ပါရဲ။တခါတော့ဒီလိုရတော့တမတော်လည်းအဲ့ဒီအဆုံးရအကြောင်းကမနာလို့မရမနေရဲ့အာလာပါဝါတဲ့အနေကြရဲ့ကျွန်တော်ငါအမြင်ရတော့အကျန်းဖို့မှုကောင်းနေချင်းနိုင်ငံရေးကြားမြင်အရင်းကိုဆက်ဖို့လိုပါရဲ
့ဟုတ်ကဲ့
နံပါတ်6နံပါတ်6နေရတော့ဒီခါကြီးကျတဲ့အခါအဖြေချရရင်ဒီလိုပါတာလေးကိုဥပဒေပြည့်လေတကယ်ချင်းလို့ဟိုအရေးနိုင်ငံရေးအနေနဲ့ရတဲ့လူတွေအရေးကြီးတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုကမောင်လေးနောက်တူကတော့အမေရိကန်ပြည်ထောင်စုကဟိုတန်ကားတော်တစ်ပါးပါအရှင်ရာဟုလာဖြစ်ပါတယ်အရှင်ရာဟုလာရဲ့သဘောထားကိုလည်းဟာလူရင်းတူရှင်မိန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီကအ ်ဓမ္မဆိုတော့ဦးဇင်းပြောရကျေးဇူးတင်ပါတယ်ဆိုဦးဇင်းအခုရခိုင်ပြားလာလေးမကြသေးဘူးလေဒီမြို့ချောက်အသက်ခံတဲ့အချိန်ကမတိုင်မီလေးကအဲ့ဒီဒေတာမှာဦးဇင်းရှိနေဆိုတော့ဒီဦးဇင်းအနေနဲ့ပါစနေနေနဲ့သုံးတက်လို့ရှိရင်ဒီလက်ရှိအခြေအနေက
ဟိုတယ်လီဖုန်းလိုင်းကျသွားပါရဲ့ကျွန်တော်တို့နောက်တူကိုလှည့်ပေးကြပါရစေကိုစလိုင်းပွေကုန်းဖြစ်ပါတယ်ရန်ကုန်မြို့ပါစလိုင်းပွေကုန်းသဘောထားလဲလူရင်းတူချင်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
โอเคဘင်္ဂါလီဆိုတဲ့ကိစ္စကိုကျွန်တော်တို့တိုင်းရင်းသားတွေအားလုံးကလက်ခံထားတဲ့ဥစ္စာဖြစ်တဲ့အတွက်ကျွန်တော်တို့ဟိုအစ္စလမ်ဘာသာဝင်တွေဘင်္ဂါလီလို့သူတို့လက်ခံဖို့လိုနေတင်တယ်ပြီးကြရင်တော့ကျွန်တော်တို့နိုင်ငံသားဖြစ်နိုင်တဲ့ဥစ္စာကိုစစ်စစ်ညှိဥပဒေကိုကျွန်တော်တို့ညှိဥပဒေတွေပါရည်ယူဆတဲ့ခံနိုင်အဲ့ဒါဘင်္ဂါလီနာမည်နဲ့တို့အေးနိုင်ငံတပည့်ဖြစ်နိုင်ငံတပည့်ဖြစ်ဖြစ်တော့များများဖြစ်လာအောင်ကျွန်တော်စူးစမ်းပြဖို့လိုတယ်။နောက်ပြီးတော့မှကျွန်တော်တို့ဘာလုပ်ဖို့လိုလဲဆိုရင်တော့လူဦးစီထိန်းကြီးဥပဒေကကောင်းတာတော့မဟုတ်ပေမဲ့အဲ့ဒီဥစ္စာကိုအသေးဝင်အောင်လုပ်မယ်ဆိုရင်ဥမာရန်ကုန်လူဦးကြီးတို့ကအများကြီးဟိုတိတ်ပြီးနေပြီအဲ့တော့ရန်ကုန်မှာလူဦးကြီးခလေးတလောက်မွေးရမယ်နောက်ပြီးတော့မှလက်ခံပြည်နယ်မှာကလေးတလောက်မွေးရမယ်ဆိုရင်မလူကြီးကန်တတာတို့ဘာလို့ပညာပေးတာပဲဖြစ်ဖြစ်နောက်ပြည်ဥပဒေနဲ့ထိန်းချုပ်တာပဲဖြစ်လို့မယ်ဒါလို့ဆိုရင်တော့လူထုကစောက်တာကလူကြီးအဆက်မတန်မတူပဲဖြစ်ဖြစ်ပေါ့တူအများပြလာတာတို့နောက်ပြီးတော့မှဟိုအဲ့ဒါနဲ့ဆင်းနေတဲ့ဥစ္စာတွေဟိုပြဿနာတွေနည်းနည်းစောက်တာပါအဲ့တော့ပထမဆုံးနာမည်ကိုတော့ဟိုလက်ခံပြီးတော့မှနိုင်ငံသားဖြစ်နိုင်တဲ့လမ်းကြောင်းကိုဟိုဖြစ်အောင်နောက်အခွင့်အရေးကိုလည်းပဲလုပ်ပြဖို့လိုမယ်ထင်တယ်
โอเคကိုစမ်းပွဲကိုကျေးဇူးပါကျွန်တော်တို့ခုဒီမှာဆွေးနွေးပွဲအတွက်ကိုအီးမေးလ်ပေးပို့ထားတဲ့စာယူလည်းဖော်ပြချင်ပါတယ်ဟိုစာတစ်စာကတော့ဒီမောင်တသနာအမေရိကန်ပြည်အောင်စုကပေးပို့လာပါသူစာနည်းနည်းလေးရှိတယ်နောက်တစ်ခါနောက်ကျောင်းနေလည်းပါနေတဲ့အတွက်ကျွန်တော်လူရင်းတို့ရှင်းကိုပဲပေါ်ဖတ်ပြချင်ပါတယ်ဒီနေ့မှာသူအကြံပေးထားတာတော့ပြဿနာကိုတဲ့အကောင်းဆုံးဖြေရှင်းနိုင်မယ့်နည်းလမ်းကတော့တက်မလို့ကအဆွေအုပ်ချုပ်မှုအောင်မှနေပြီးဒုက္ခတွေကိုအသေးချာစစ်စစ်လက်ခံပြီးပြန်လည်နေရာချထားရေးကိုကုလသမဂ္ဂဖွဲ့စည်းနေပူပေါင်းဆောင်ရွက်တင်တယ်လို့ယူဆမိပါတယ်ချွင်းချက်တစ်ခုအနေနဲ့ကတော့ရာဇဝမှုကျူးလွန်ခဲ့သူတွေကိုအစိုးရကအရေးယူဆောင်ရွက်တဲ့နေရာမှာကုလသမဂ္ဂဖွဲ့စည်းတွေနိုင်ငံတကာလူ့ခွင့်ရေးလို့ရှာသူအနေနဲ့လူ့ခွင့်ရေးဆိုတဲ့တပြားဟောင်းကြီးနဲ့တစ်ဖက်ဆောင်တဲ့အော်နီယာတွေဆက်မလုပ်ဖို့လဲအရေးကြီးကြောင်းတင်ပြလိုက်ရပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဟိုဒါနဲ့ပတ်သက်လို့ပေါ့လေကျွန်တော်ဟိုဆရာဦးမောင်စိုးရဲ့သဘောထားကိုလည်းကျွန်တော်ပြန်ပြီးတော့ဟိုသိချင်ပါတယ်ဆက်စပ်ဒီဟိုတော်တော်ရှင်နေတယ်မှာလဲထောက်ပြသွားတာရှိပါတယ်ဆိုတော့ဒီအခုကျွန်တော်တို့ဒီပြဿနာနဲ့ပတ်သက်လို့ဟိုရခိုင်ပြည်နယ်အရေးအတော့ပြဿနာတခုမခရှိရတော့သိကြပါတယ်ဆိုတော့အထိပ္ပယ်ဖွင့်ဆိုချက်တွေအမြင်တွေလည်းတခုမခပို့ကြမှာပါဆိုတော့နိုင်ငံတကာအမြင်ပြည်တွင်းမှာတော့မှလဲအစိုးရရဲ့အမြင်တက်မတော်ဘက်ကအမြင်ဒီဒေသခံအစိုးရတွေတော်တော်ရဲ့အမြင်တွေတခြားနိုင်ငံရေးအင်အားစုရဲ့အမြင်တွေလည်းကွဲနေကြအောင်မှာပါဆိုတော့ဒီလိုကွဲလွဲချက်တွေကိုဟိုစူးစမ်းနိုင်မဲ့ရေကန်မြေကန်တော့လက်တလုံးမှာကျွန်တော်တို့ပြည်တွင်းမှာရှိလားခင်ဗျာ
တော်တော့ကျွန်တော်အမြင်ကတော့မရှိဘူး။အဲ့ဒါကြောင့်ပြဿနာပိုးပြီးတော့ရှုပ်ထွေးနေတာဖြစ်ပါတယ်။ဒီပြဿနာမှာကျွန်တော်တို့အရင်ဆုံးရှင်းရမှာဟုတ်အားလုံးကတော့1982ခုနှစ်ငရဥ်ရေးတင်တယ်။အဲ့မှာကျွန်တော်တို့အရင်ဆုံးရှင်းရမယ့်ပြဿနာသည်ဒီဘင်္ဂလီဒီစီအိန္ဒိယနေဝင်လာတဲ့သူတွေလားသူတို့ပြောနေတယ်သူတို့ကအန်သန်ဟိုတိုင်းသားပေါ့ဟရင်းယာမီနဲ့တောင်းနေတာမှန်လားမှန်လားမှန်လားမှန်လားဆိုတော့ကျွန်တော်ပြတ်သွားတာရှင်းလင်းမှုလိုတယ်ဒါပြဿနာတစ်ခုဖြစ်တယ်ဒီဟာကိုအရင်ပထမဆုံးရှင်းမှုလိုတယ်သူတို့ဒီအိန္ဒိယနေပြီးအင်္ဂလိပ်ကနေခေါ်သွင်းလာတဲ့လူတွေလားဟုတ်ဒီဒေသမှာအခြေခံတဲ့တိုင်းသားတွေလားဆိုတော့ပြဿနာကြီးပထမရှင်းရမယ့်ပြဿနာဖြစ်တယ်ဒုတိယဒီလိုဝင်လာတဲ့လူတွေနဲ့မှပြီးတော့အဲ့နိုင်ငံသားပြည်နိုင်ငံသားနိုင်ငံသားစသဖြင့်80နှစ်ဥပဒေရနိုင်ငံသားဥပဒေရဖြည့်ရှင်းရမယ့်ပြဿနာဒုတိယပြဿနာဖြစ်တယ်လို့ထင်တယ်ကျွန်တော်တို့ကအခုပထမပြဿနာကိုအလုံးအောင်ရှောင်းနေကြတယ်ရှောင်းနေလေကျွန်တော်တို့ကပြဿနာပိုးဆိုးလေးဖြစ်မှာဖြစ်တယ်ကျွန်တော်တို့ပထမပြဿနာလည်းရှင်းရမယ်ဒုတိယပြဿနာလည်းရှင်းဖို့လိုတယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကိုအောင်သူကြီးသဘောထားအောင်ခင်ဗျာအခုကျွန်တော်တို့ကဒီရခိုင်ရေးနဲ့ပတ်သက်လို့အဓိပ္ပာယ်ဖွင့်ဆိုချက်တွေအမြင်တွေကွဲလွဲနေတာတွေစုစည်းနိုင်မယ့်အခြေအနေမျိုးတွေဘယ်လောက်များရှိလဲကျွန်တော်တို့မှာ
ဟုတ်ကဲ့ဟိုကျွန်တော်အမြင်ကတော့အခုအစိုးရကိုယ်တိုင်ကဒီပြဿနာကိုဘယ်လိုမြင်ကြလဲဆိုတာမကြားသေးဘူးပေါ့နော်အထူးသဖြင့်ဒီသမရကနေပြီးတော့ဟိုကျွန်တော်တို့အာမခံချက်လည်းပေးဖို့လိုတယ်နှစ်ဖက်လုံးကိုလုံခြုံရေးအာမခံချက်ပေးဖို့လိုတယ်ပြီးတော့ဒီပြဿနာနဲ့ပတ်သက်လို့အရင်ဦးသိမ့်စိန်ခေလို့သလိုဟိုပြန်ပြီးတော့တင်ပြဖို့လည်းလိုတယ်လွှတ်တော်ရောပြည်သူလူထုရောပေါ့နော်ဆိုတော့ဒါတွေမရှိသေးဘူးနောက်တစ်ခုကကျတော့ကျွန်တော်တို့ဟိုမြင်တဲ့အပိုင်းကဒါနဲ့ပတ်သက်ရင်ပညာရှင်တွေကျွန်တော်တို့ပြီးကြအဖွဲ့စည်းတွေလွတ်လပ်တဲ့လူတွေစီမှာလဲဟိုလွတ်လပ်စွာဆွေးနွေးငင်းခုံဒီဘိတ်လောက်ခွင့်လိုမယ်လို့ထင်တယ် အဲ့တော့ကျွန်တော်တို့အဖွဲ့အစည်းတွေမှာကြုံရတဲ့ပြဿနာကအခုချိန်မှာရိုဟင်ဂျာခေါ်မလားဘင်္ဂါလီခေါ်မလားအဲ့လိုမှမဟုတ်ဘူးဆိုရင်ကျွန်တော်တို့ကဘယ်လိုခေါ်မလဲပေါ့စသဖြင့်အဲ့လိုစက်လုံးကရွေးရတာကစလို့တော်တော်များများကျွန်တော်တို့ကြားထဲမှာဟိုပြဿနာတွေရှိပါတယ်အဲ့တော့ကျွန်တော်မြင်တာကတော့ပို့ပြီးတော့လွတ်လပ်ပွင့်လင်းတဲ့ဟိုဒီဘိတ်ပေါ့နော်ဆွေးနွေးငြိမ်းချမ်းမှုတွေတိကျလိုရမယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီ email နဲ့ကျွန်တော်တို့ဆွေးနွေးထားတဲ့ပုံစံတွေလည်းအလှည့်ပေးခြင်းပါတယ်တူကတော့ဒီဥလာတွန်တကုံမျိုးစ်ဖြစ်ပါတယ်ဥလာတွန်တကုံမျိုးစ်ကတော့ဒီသမိုင်းအကိုကဟိုသူတွေ့ရှိထားတဲ့ဟာကိုစာဆောင်နဲ့တူပြဖို့ထားပါတယ်အချိန်ခက်ခဲကြောက်ဒီသူ့သဘောထားအချက်၄ချက်ကိုပဲဖော်ပြဟောပေးခြင်းပါတယ်ဒီနေရာမှာသူကတော့ဒီရခိုင်ဒေသရှေ့တီတန်းနဲ့ဖြည့်ရှင်းနီးမှာတဲ့နံပါတ်၁ကတဘာလုံးတွေစံဖြစ်လက်ခံရမယ်လူခွင့်အခြေခံမှုကိုအပြည့်အဝလမ်းညွှန်အခြေခံမှုဖြစ်လက်ခံလိုက်နိုင်ရပါမယ်နံပါတ်၂သမိုင်းချက်လက်ဖြစ်စဉ်အမှန်ကိုလက်ခံရပါမယ်နံပါတ်3ကလူမျိုးဆွဲဘာသာဆွဲလုံးဝကင်းပြီးအမြင့်ကျဲတဲ့သဘောထားပြည့်ဝရပါမယ်။နံပါတ်4ကတော့ဥရေထက်မှဘယ်သူမှမရှိစေရပဲဥရေစုံမွေးကိုအတက်အမြလေးစားလိုက်တာအကောင့်ထဲပေါ်ရပါမယ်။ဒါကိုအရင်စဉ်းစားဆောင်ရွက်ဖို့လိုပါတယ်ဆိုပြီးတော့သူကရေးပါတယ်။ဒါတော့စဉ်းစားဆရာဦးမောင်ဆိုလဲချက်ထောက်ပြသွားတာကျွန်တော်သတိထားမိပါတယ်ဒီဟိုဒီဒီခိုင်ပြည်နဲ့ရင်းနဲ့ပတ်သက်လို့ဖြစ်ရှင်းတဲ့နေရာမှာဟိုဆော့ဆော့ဆရာထောက်ပြသွားတာ identity ကိစ္စမျိုးတွေရှိမယ်နောက်တစ်ခုကတလို့ဟိုလုံချုံရေးပြဿနာမျိုးတွေရှိမယ်ပေါ့နော်ဆိုတော့ကျွန်တော်တို့အခုဟိုခုလိုရခိုင်ပြည်နယ်ကကိစ္စမှာအခုဆိုလို့ရှိရင်ဒီနိုင်ငံတကာအမြင်တွေကိုလည်းဆော့ဆော့ကောသူငင်းပြောသလိုထက်ဆွေးနွေးရထက်ပြီးစဉ်းစားရမယ့်အခြေအနေမျိုးအဲ့တော့ဖြစ်တဲ့အချိန်မှာပေါ့လေဒီပြဿနာကိုကျွန်တော်တို့ကဒီရေရှည်ဖြစ်ရှင်းမှုဟာဒီယောဂလက္ခဏာဆိုတာကိုဆက်ဆက်ကိုအောင်သူငယ်ရတယ်ဒါဝက်ထပ်ထောက်ပြသွားပါတယ်အစိုးရဘက်ကဟိုပေါ့လေရှင်းရှင်းလင်းလင်းမပြောသေးဘူးလို့ဆိုပါတယ်ဆိုတော့အစိုးရအနေနဲ့လက်တော်အချိန်မှာဒါရှင်းရှင်းလင်းလင်းဖြစ်အောင်ဘာတွေလုပ်ဖို့ဆိုလို့မလဲဆရာဆရာမြင
်ဟုတ်ကျွန်တော်ပြောရ
ဟုတ်ကဲ့ဆရာဦးမောင်ရှင်ဟုတ်ကဲ့
အော်ဟုတ်ကဲ့ပထမဆုံးကိုအောင်သူငယ်ကျော်တာကျွန်တော်တော့ထောက်ခံတယ်ဗျအဲ့ဒါဘာလဲဆိုတော့ကျွန်တော်တို့ရှင်းရှင်းလင်းလင်းဖြစ်ဖို့ပထမဆုံးလိုအပ်တဲ့အမြင်ကပါလဲဆိုတော့သူတို့ဒီအင်္ဂလိပ်ကနေအိန္ဒိယနေဘာပြေခေါ်သွင်းတဲ့လူတွေဖြစ်တယ်ဆိုရင်အဲ့ဒီအခြေခံပေါ်မှာကျွန်တော်တို့ကနေပြီးတော့သူတို့ကိုနိုင်ငံသားပြုနေနိုင်ငံသားအဲ့နိုင်ငံသားပေးမယ်ဆိုတဲ့အဘက်ကစဉ်းစားမှလားသို့မဟုတ်သူတို့ဒီဒေသမှာဟိုဒေသခံဖြစ်တယ်ရိုဟင်ဂျာဆိုတဲ့တိုင်းရင်းသားဖြစ်တယ်ဆိုရဲဟာကိုကျွန်တော်စဉ်းစားမှလားအဲ့ဒါကိုရှင်းရှင်းလင်းလင်းအရင်လုပ်ဖို့လိုတယ်ကျွန်တော်ကအဲ့ဒီပြဿနာကိုမရှင်းမဲနဲ့ဟာဟိုသာဗုဒ္ဓဘာသာဖွဲ့စည်းနဲ့မွတ်စလင်ဖွဲ့စည်းဈာမရှိတဲ့ပြိပခလို့ပြောရင်ကျွန်တော်ကဖြစ်ရှင်းလို့မရဘူးဒီပြဿနာကိုကျွန်တော်ကဒါဟိုအလုံးဘာပြောလဲပြဿနာမရှိတော့အောင်ဈာနေတဲ့အနေနဲ့ဒါမွတ်စလင်ဖွဲ့စည်းဒါဗုဒ္ဓဘာသာဖွဲ့စည်းလို့ပြောရင်ကျွန်တော်အမြင်ရပြောမယ်ဆိုရင်တော့ရခိုင်တိုင်းရင်းသားတွေကလက်ခံမှာမဟုတ်ဘူးနော်သူတို့ကနေတဲ့ဖြစ်တာကိုနေတဲ့ဖြစ်တဲ့ကြောင်သူတို့ကလက်ခံမှာမဟုတ်ဘူးအဲ့တော့ကျွန်တော်ကဒီပြဿနာကိုအရင်ရှင်းရမယ်နော်ဒီပြဿနာဒီရိုဟင်ဂျာသို့မဟုတ်ဘင်္ဂလီဆိုတဲ့ပြဿနာကိုအရင်ရှင်းဖို့လိုတယ်ဆိုတော့ native ဒေသခံဟုတ်တယ်သို့မဟုတ်တို့ကဒီအင်္ဂလိပ်ကခေါ်သွင်းလာတဲ့လူတွေဖြစ်တဲ့ဆိုတဲ့ပြဿနာကိုပထမရှင်းဖို့လိုတယ်ဒုတိယဘယ်လိုပဲဖြစ်ဖြစ်တို့ကဒီဒေသမှာမွေးဖွားပေါက်ဖွားလာပြီဆိုရင်အဲ့နိုင်ငံသားပြုနိုင်ငံသားနိုင်ငံသားဆိုတဲ့ပြဿနာကိုအရင်ရှင်းဖို့လိုတယ်ဒုတိယရှင်းဖို့လိုတယ်အဲ့လိုရှင်းပြီးရင်တို့ state သူတို့အစင်တမော်လေအဲ့နိုင်ငံသားဖြစ်ပြုနိုင်ငံသားဖြစ်နိုင်ငံသားအဲ့အစင်တတိုင်းသူတို့ကိုခွင့်ရေးပေးဖို့လိုတယ်ကျွန်တော်တို့အဲ့ပြဿနာတခုကိုရှင်းရှင်းလင်းလင်းရှင်းမှဒီပြဿနာဖြစ်ရှင်းနိုင်မယ်လို့ထင်တယ
်ဟုတ်ကဲ့ဆရာဦးမောင်ဆွေးကျေးဇူးပါကျွန်တော်တို့ကိုစွန့်နှုတ်ဘွဲ့အတွက်ကိုစာရေးသားပေးပို့ထားတဲ့စာတစာကိုလည်းဖော်ပြခြင်းပါတယ်သူကတော့ဟိုမြန်မာတင်မောသားတူပါမဆွမွေဖတ်ပြပေးပါဦးခင်ဗ
ျကျွန်တော်နာမည်ဘူသူရိမာတင်မောသားတူပါရခိုင်ပြည်နယ်အရေးပြန်လဲကုစားရေးနဲ့ပတ်သက်ပြီးမပြောခင်ဘင်္ဂလားဒေ့ရှ်ကိုရောက်သွားတဲ့၄သိန်းကျော်၅သိန်းနီးပါးဘင်္ဂလီတွေကိုစိုးရိမ်မှုတစ်ခုဖြစ်မိပါတယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံမှာပြည်တွင်းစစ်နှစ်ပေါင်းများစွာဖြစ်ခဲ့ပြီးတဲ့နောက်နှစ်ဖက်တိုက်ပွဲတွေကြာနေလို့ကိုမရတော့လို့ထိုင်းမှာထွက်ပြေးခိုလုံကြတဲ့ဒုက္ခတွေကြီးရှိပါတယ်။ဒီနှစ်ခုကိုနှိုင်းယှဉ်လိုက်ရင်နယ်မြေစစ်ဆင်ရေးတပတ်ကျော်ပဲလုံလိုက်ရတဲ့ရခိုင်ပြည်နယ်အရေးကဘင်္ဂလီဒုက္ခတွေလူဦးရေနဲ့နှစ်ပေါင်း60ကြာတဖြည်းဖြည်းထွက်ပြေးခိုလုံကြတဲ့တိုင်းရင်းသားဒုက္ခတွေဦးရေဟာသိမကွာတဲ့အခြေအနေရှိတာကြောင့်ဒါဟာအာဆာရဲ့ကဘာမှာသူတို့အပေါ်အမှန်ထင်မြင်လာအောင်ကြိုတင်ကြံစည်မှုရှိရမယ်လို့ထင်မြင်ယူဆပါတယ်။နောက်ပြီးဘင်္ဂလီဒုက္ခသည်တွေကိုပြန်လည်လက်ခံရမှာ1993ဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံသဘောတူညီမှုအရလက်ခံမဲပဲထအောင်နေဆက်ခြံစည်းရိုးကိုတော့ခိုင်မာအောင်တည်ဆောက်ရမယ်ဥပဒေတွေတင်ကြပ်ရမယ် ချမ်းစည်းရောခိုးဝင်တာနဲ့အိနီးယာမှာလို့ပြစ်ခွင့်ပေးတာမျိုးတွေနောက်နေဆက်ဂိတ်တာဝန်ကြောင့်ဝန်ထမ်းတွေလက်စားခိုးသွင်းလို့မရအောင်ထောင်နဲ့အပြင်တခြားတန်ခတ်မှုမျိုးတွေနောက်ငိမ့်ငဲစွာနေထိုင်ကြတဲ့ဒင်ဂလီတွေနဲ့ရခိုင်တပ်စားတဲ့တိုင်းရင်းသားတွေကိုလုံခြုံမှုအပြည့်အဝပေးနိုင်မှသာရခိုင်ပြည်နယ်အရေးပြန်လည်ကူစားနိုင်မှာဖြစ်ပါတယ်ဆိုပြီးသုံးသပ်မိပါတယ်လို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဒါကတော့ကျွန်တော်တို့မြန်မာတင်မောသားတူကျွန်တော်တို့ပြဖို့ထားတဲ့စာစာမှာဆိုတော့ကျွန်တော်တို့အခုဒီဆွေးနွေးဝက်တော့ကိုဆက်ဆော့ဟိုတယ်လီဖုန်းလိုင်းပြတ်သွားတဲ့ဒီအမေရိကန်ပြည်အောင်စုကအရှင်ရာဟုလားပြန်ပြီးဆက်သွယ်လို့ရပါတယ်အရှင်ရာဟုလားရဲ့သဘောထားကိုလည်းလူရင်းတူရှင်းမိတ်လို့ရပါတယ်ပြန်အ
ဲဟုတ်တယ်ဒါကြီးမင်္ဂလာပါဟိုဦးဇင်းအနေနဲ့ကပြောမယ်ဟိုဟာအခုလက်ရှိဖြစ်ပေါ်နေတဲ့ပြဿနာရဲ့အရင်အမြင့်ရဲ့အဖြေကတော့ဒီပြဿနာကိုဦးဇင်းကခွေးကိုခင်းနဲ့ပြစ်တာကတော့ခွေးကတော့ခင်းကိုသွားပြီးတော့ကြိုက်တာပေါ့နော်ခင်းကိုဘယ်သူပြစ်တယ်လဲဆိုတော့ဦးဇင်းကအဖြေရှာဖို့လွယ်ဆိုတော့ဒီပြဿနာရဲ့အလုံးပေါင်းချက်ကိုထင်းနေတဲ့ဟာကအစိုးရကများနိုင်ငံရဲ့တစ်ခုခုခံဆန်းပြီးတော့မှနိုင်ငံရဲ့လက်ဝတ်ခံပြီးတော့မှရခိုင်လူမျိုးကတိတံပဲဒါတရားခံမျိုးလုပ်နေသလားဒါလေးစဉ်းစားကြရတယ်ဦးဇင်းတို့ရှိပါတယ်
အခုတော့ဟိုအစီအစဉ်ဆုံးမသက်ခင်မှာဒီပင်နယ်ဆွေးနွေးတဲ့ပုံကိုယ်ကိုဟိုချုပ်အနေနဲ့ကျွန်တော်ပြန်မေးချင်တာကတော့ဒီရခိုင်ပြည်နယ်အခြေအနေတွေကိုဒီအခုလိုနိုင်ငံတကာ level အကြီးအကျယ်အားလုံးစိုက်ခံနေရတဲ့အခြေအနေမျိုးမှာပေါ့လေဒီရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့ရေရှည်ဖြစ်ရှင်းနေအောင်ဟိုတနည်းပြောမယ်ဆိုရင်တော့ယောဂလက္ခဏာဘာဆိုတော့တမတ်တမတ်ချက်ချဆုံးဖြတ်နိုင်မှုဆိုအရေးကြီးဆုံးဘာလုပ်ဖို့လုံးမလဲကိုအောင်သူညင်း
ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့အစိုးရကိုယ်တိုင်ကလက်ရှိအခြေအနေကဒါ crisis လို့ခေါ်တဲ့အကျတဲ့အခြေအနေဟုတ်သလားမဟုတ်သလားဒါတွေကိုရှင်းပြဖို့လိုပါတယ်နောက်တစ်ခါကျတော့အစိုးရအနေနဲ့ဒါကိုဘယ်လိုမျိုးစဉ်းစားတယ်ဘယ်လိုကင်တွယ်မယ်ပေါ့နော်ဆိုတော့တိတ်ခက်ခဲတယ်ဆိုတော့ကျွန်တော်လက်ခံပါတယ်ဒါပေမဲ့လည်းကျွန်တော်မြင်တာတော့လမ်းပြမြေပုံပေါ့ရခိုင်ကိစ္စကိုကျွန်တော်တို့အဆင့်1 2 3 4ဘယ်လိုရှင်းသွားမယ်ဆိုတဲ့ဟာမျိုးပေါ့ဆိုတော့ဒီလိုလုံးပြလို့ရှိရင်ကျွန်တော်တို့ကချက်ချင်းတော့မပြေလည်နိုင်ဘူးဒါပေမဲ့လည်းစဉ်းစားစရာရတာပေါ့နော်အခုချိန်မှာတော့ပြဿနာကကျွန်တော်မြင်တာကအစိုးရကလည်းပါဇက်ပိတ်နေတယ်ကျွန်တော်တို့ပြန်ကြားရေးကစလို့နောက်ပိတ်ဆုံးဟိုတော်တော်များများကပါဇက်ပိတ်နေတဲ့အခါမှာကျန်တဲ့လူတွေအတွက်ကတော်တော်လောကကာယခက်တယ်စဉ်းစားခက်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆရာဦးမပေါ်ဆိုသဘောထားကိုခင်ဗျာအခုဒီယောဂလက္ခဏာကိုတိတိကျကျခွဲခြားနိုင်မှုအရေးကြီးဆုံးဘာကြီးလုပ်ဖို့လိုလဲဆရာ
အရေးကြီးဆုံးကတော့အခုလက်ရှိဖြစ်နေတဲ့အခြေအနေရယ်ဖြစ်လာတဲ့သမိုင်းနဲ့ပတ်သက်ပြီးတော့တိတိကျကျပြတ်သားတဲ့အဖြေတစ်ခုကိုအစိုးရဘက်ကပေးဖို့လိုတယ်။အဲပေးဖို့လိုတဲ့အဲ့ဒါကိုပေးဖို့အတွက်ညီလာခံဖြစ်စေဘာဖြစ်စေတစ်ခုပေါ့ဗျာ။အဲ့ဒါလုပ်ပြီးဆုံးဖြတ်ချက်တစ်ခုထွက်ဖို့လိုတယ်။ဒါတော့ဟိုရခိုင်တိုင်းသားတွေလည်းပါတယ်၊ကျန်တဲ့လူတွေလည်းပါဖို့လိုတာပေါ့။အဲ့ဆုံးဖြတ်ချက်ထွက်လာပြီးအဲ့ဒီဟာကိုကျွန်တော်အကောင့်တွေပို့ဖို့လိုတယ်။အခုကျွန်တော်တို့ဒုက္ခသည်ပြဿနာကိုဘင်္ဂလားဒေ့ရှ်ပြည်သားတွေဒုက္ခသည်ပြဿနာပြောမနေဘူး။ဟုတ်ရခိုင်ပြည်နယ်ထဲမှာပါတဲ့ရခိုင်ဟိုမွတ်စလင်တွေဟိုမွတ်စလင်ပင်ကလေးမွတ်စလင်တွေပတ်သက်လို့သူတို့နိုင်ငံသားပေးလက္ခဏာနဲ့ပတ်သက်ပြီးတော့ဘယ်လိုဖြစ်ရှင်းမလဲဆိုတာနဲ့ပတ်သက်ပြီးအဖြေတစ်ခုရှာဖို့လိုတယ်။အခုကျွန်တော်တို့စစ်တွေဘက်မှာရှိတယ်ပေါက်တော့မှာရှိတယ်တန်တော့မှာရှိတယ်။နော်နိုင်ငံသားမရှိဘူးဘာမှမသိဘူးဖြစ်နေတယ်။နော်အဲ့ဒါနဲ့ပတ်သက်ပြီးဘယ်လိုဖြစ်ရှင်းမလဲ။သူတို့ကသူတို့ကိုယ်သူတို့ညာပြောတယ်။ဒီဘက်ကလည်းပင်ကလေးမွတ်စလင်ပြောတယ်ဒီပြဿနာအရင်းခံကိုပြတ်ပြတ်သားသားမဖြေရှင်းဘဲနဲ့ကျွန်တော်တို့ကဒီပြဿနာဖြေရှင်းဖို့ခက်ခဲမယ်လို့ကျွန်တော်ထင်တယ်။ဒီအရင်းကပြဿနာအရင်ဆုံးဖြေရှင်းဖို့လိုတယ်။ဒီအရင်းကပြဿနာတမိုင်းဆိုင်ရာပြဿနာဖြစ်တဲ့တမိုင်းဆိုင်ရာပြဿနာအရင်ရှင်းပြီးတော့မှန်မှန်ကန်ကန်ဖြေရှင်းရင်ကျွန်တော်တို့ဒီပြဿနာကိုဖြေရှင်းနိုင်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့။ပင်နယ်ဆွေးနွေးပြတဲ့ဆရာဦးမောင်ဆိုဦးအောင်သူငိမ့်နဲ့ကိုယ်တိုင်ဝင်ဆွေးနွေးတဲ့လူတွေစာရေးသားပြပုတဲ့လူတွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ။